ပါကစ္စတန်နိုင်ငံမှာမျက်စိမီတာကတွေတက်လာတာကြောင့်မီတာကတောင်းခံလွှာတွေကိုမိရှို့လိုက်ကြပြီးပြည်သူတွေကတတိယနေ့ဖြစ်တင်းငွေနေ့မှာဆက်လက်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်ပိုင်းမှာရှိတဲ့ကဘာပတ်တုခါပြည်နယ်မှာမျက်စိထတာကသူ့ဝန်ထမ်းတွေနဲ့တက်ဆင်ထားတဲ့ဆက်နက်ပစ္စည်းတွေကိုအကာအကွယ်ပေးဖို့ရဲတပ်ဖွဲ့ကိုတရားဝင်အကူအညီတောင်းခံလိုက်ပါတယ်။မျက်စိဌာနကလည်းသူ့ဝန်ထမ်းတွေကိုဌာနပိုင်ကားတွေရဲ့လိုင်စင်တွေဖယ်ရှားထားဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်။ကရာချီ၊လာဟို၊ပီရှာဝါ၊မူတန်ရောပင်ဒီနဲ့အစ္စလာမဘတ်မြို့ကြီးတွေမှာအပါအဝင်မြို့တော်များများမှာတောက်ချာနေကစပြီးဆန္ဒပြပွဲတွေဖြစ်လာခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်အန်ဝါ ဦးဟက်ကာကတနင်္လာကနေ့နေ့မှာအစိုးရအဖွဲ့ရေးပေါ်အစည်းအဝေးခေါ်ခဲ့ပေမဲ့ဘာကြေညာချက်မှထွက်မလာခဲ့ပါဘူး။အစည်းအဝေးကိုတနင်္လာနေ့အထိဆက်လက်ရွှေ့ဆိုင်ထားပြီးတက်စစ်မီတာကတွေပြန်လျှော့ဖို့ခိုင်မာတိကျတဲ့လုပ်ငန်းစဉ်တွေတင်ပြဖို့တက်စစ်ဝန်ကြီးဌာနကိုအချိန်48နာရီပေးလိုက်ပါတယ်။တိုက်ပြည်ဒုက္ခဖြစ်စေမှာဘာချီလန်းကူမှာကျွန်တော်တို့လှလိမ့်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောတဲ့အကြောင်းဝန်ကြီးချုပ်ယုံကအထုတ်ပြန်ပါတယ်။ပါကစ္စတန်နိုင်ငံမှာစီးပွားရေးကျလာတာတဲ့ကြောင့်ပါကစ္စတန်နိုင်ငံကိုအပြည့်အစုံငွေကြေးရမုံငွေဖွဲ့ကနေအမေရိကန်ဒေါ်လာ3ဘီလီယံချေးယူရမှာစီးပွားရေးပြည့်ပြည့်ပြောင်းလဲလုပ်ဖို့ပါရှိပြီးအဲ့ဒီပြည့်ပြည့်ပြောင်းလဲအစိတ်ပိုက်တရားဖြစ်လျက်စစ်မီတာကတိုးမြှင့်မယ်ဆိုတဲ့သတ်မှတ်ချက်တစ်ချက်ပါဝင်ခဲ့ပါတယ်။